ရွှေပြောင်းဝင်ရောက်သူတွေကိုတည်ဆောင်လာတဲ့အမေရိကန်လေယာဉ်နှစ်စင်းကိုလက်မခံခဲ့တဲ့အတွက်ကိုလံဘီယာအစိုးရအပေါ်မှာတွင်းကုန်ကွန်းပြည်ဝင်ခွင့်တားမြစ်ချက်အပြင်လက်တုံပြန်အရေးယူမှုတွေလုပ်ဖို့ညွှန်ကြားထားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းနှင်းကနေနေမှာပြောပါတယ်ကိုလံဘီယာသမ္မတဂါစတာဖိုပီထရိုရဲ့ဆုံးဖြတ်ချက်ကအမေရိကန်မြို့သားလုံခြုံရေးကိုထိခိုက်စေတာကြောင့်အခုလိုအရေးယူဆောင်ရွက်ဖို့လိုအပ်တာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒါအစပဲရှိသေးတယ်လို့လည်းသမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက် Truth Social မှာရေးသားခဲ့ပါတယ်။အမေရိကန်နိုင်ငံတွင်းကိုအတင်းအဓမ္မဆင်းလွတ်ခဲ့တဲ့ရာဇဝတ်သားတွေပြန်လာတာကိုလက်ခံရမယ်ကိုလံဘီယာအစိုးရအနေနဲ့ဥပဒေကြောင့်ရလိုက်နာလှုပ်ဆောင်ရမှာတွေကိုချိုးဖောက်ခွင့်ပြုမှာမဟုတ်ဘူးလို့လည်းအမေရိကန်သမ္မတကပြောပါတယ်။အမေရိကန်သမ္မတထရန့်အစိုးရအနေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုဂုဏ်သိက္ခာရှိရှိဆက်ဆံမဲ့လုပ်ငန်းစဉ်တစ်ခုမချမှမချင်းအမေရိကန်ကနေရွှေ့ပြောင်းအခြေချသူတွေကိုပြန်ပို့တဲ့လေရင်တွေကိုကိုလံဘီယာအစိုးရကလက်မခံဘူးလို့ကိုလံဘီယာသမ္မတကတနင်္ဂနွေနေ့အစောပိုင်းမှာပြောပါတယ်။ကိုလံဘီယာသမ္မတက X လူမှုကွန်ရက် post မှာနှစ်ခုတင်ပြီးအခုလိုကြေညာတာပါ။သူတင်ထားတဲ့ post တစ်ခုထဲမှာတော့ဘရာဇီးကိုပြန်ပို့မယ်လို့ဆိုတဲ့လက်ထိတ်ချေချင်းတွေခက်ခံထားတဲ့ရွှေပြောင်းအခြေချသူတွေလေရင်ကွင်းမှာလမ်းလျှောက်နေတဲ့ဗီဒီယိုကိုလည်းတင်ထားပါတယ်။ရွှေပြောင်းအခြေချသူဟာရာဇဝတ်သားမဟုတ်ကြောင်းလူကုန်တိုက်ခိုက်နဲ့အညီဆက်ဆံရမှာဖြစ်ကြောင်းဒါကြောင့်လဲကိုလံဘီယာရွှေပြောင်းတွေခေါ်ဆောင်လာတဲ့အမေရိကန်စစ်လေရင်နှစ်စင်းကိုပြန်လွှတ်ခဲ့တာဖြစ်တယ်လို့ကိုလံဘီယာသမ္မတကပြောဆိုထားပါတယ်ရှင်။